ဒေါက်တာအင်းမောင်ခင်ဗျာမိခင်ရဲ့ကြားကတော့ရခိုင်မျိုးသားပါတီဂျွင်းပြတနာလို့ဆိုရမှာဖြစ်ပါတယ်ဒီပါတီဟာမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ပူးပေါင်းဆောင်ရွက်ရေးတဲ့အတိုက်အခံဖြစ်ရပ်တည်မယ်ဆိုတဲ့ညညာချက်ထွက်လာပြီးတဲ့နောက်မှာပါတီပြင်ပလူတွေအံ့အားသင့်မှုဖြစ်တယ်လို့ပါတီတွင်းမှာလည်းပဲသဘောထားကွဲလွဲမှုတွေစိုက်ပြီးတွေ့လာရတယ်လို့လူတွေကသုံးသပ်ကြပါတယ်ဆိုတော့အဓိကလူတွေစိတ်ဝင်စားနေကြတာကတော့အဲ့ဒီပါတီမှာသဘောထားကွဲရင်ပါတီနှစ်ချမ်းကွဲသွားနိုင်တယ်လားဆိုတာကိုစိုးရိမ်ကြပါတယ်။ဘာကြောင့်လဲဆိုတော့RNDP နဲ့ ALD တို့ပူးပေါင်းနိုင်ကြတာဟာဒါပြည်ထောင်စုထဲမှာတိုင်းရင်းသားတွေစီလုံးညီညွတ်မှုကိုပထမဆုံးစံနမူနာအဖြစ်ပြသလိုက်တဲ့ကိစ္စဖြစ်ပါတယ်။ဒါကြောင့်လူတိုင်းကဒါကိုအားအားသိနေကြပါတယ်။ဒီမှာပါတီတွင်းမှာသဘောထားကွဲလွဲမှုတွေဖြစ်တဲ့အတွက်ကြောင့်လူတွေစိတ်ထဲမှာနှချမ်းကွဲလေမလားလို့စိုးရိမ်နေကြတာကိုပြန်လည်ပေါင်းစုညံအောင်လုပ်ဖို့ဘယ်လိုအစီအစဉ်ရှိတယ်လဲဆိုတာစပြောပါခင်ဗျာ
။ကျွန်တော်တို့ပူးပေါင်းဖြစ်ကြပါတယ်။အဓိကရခိုင်တွေရဲ့အယူသားဂျူစီဘောကိုအခြေပြုပါတယ်။အပူပေါင်းပြီးတဲ့နောက်မှာကိုယ့်ရဲ့အယူဆသူ့ရဲ့အယူဆဆိုရဲတွန်းတွေးမရတဲ့လွန်ဆွေးမှုတွေရှိပါတယ်။ဆိုတော့လည်းပဲကျွန်တော်အမျိုးသားဂျိုစီဘွားဆိုရဲအတီချဲအောင်မှာပူပေါင်းနိုင်ခဲ့ကြပါတယ်။ရွက်ောက်ပွဲမတိုင်ခင်ကာလလေးမှာဒီခိုင်မျိုးသားပါတီအပြင်ပါတီတစ်ခုရောပေါ်လာပါတယ်။ဒီခိုင်မျိုးပြပါတီလို့ကျွန်တော်ပြောမှာဖြစ်ပါတယ်။အဲဒီပါတီရဲ့အဓိကပုဂ္ဂိုလ်အားလုံးက ALD ဖြစ်ကဒီခိုင်ယူတာပါတီမှာပါတဲ့ပုဂ္ဂိုလ်တွေကဥပ္ပီဖြစ်စီရတဲ့အခြေအနေကိုဖြစ်လာခဲ့ပါတယ်။အဲဒီကာလမှာကျွန်တော်ရဲ့ဆွေးနွေးမှုကပုံမြင်ပါတယ်။အထူးသဖြင့်ပုဂ္ဂိုလ်ရဲ့တစ်ချက်မျိုးများပါတယ်။ကျွန်တော်ကဥပ္ပီတိုက်ပါတယ်။ဒီပုံမှာရှိရဥပ္ပီထောက်အံတွေကိုပုံပြီးတိုက်ပါတယ်။ကျွန်တော်ဒီကဒီမှာအကောင်းဆုံးဖြစ်အောင်ကျွန်တော်ပူတာဒီမှာဆောင်ရမ်းပါတယ်။ဒီခိုင်ယူတာပါတီဒီလူတွေရဲ့ပူပေါင်းမှုနဲ့အောင်ဝေးရခဲ့ပါတယ်။ကျွန်တော်ဒီကျားတို့ဒီတဲ့အတိုင်းပါပဲ။ဇာတိဖြစ်တဲ့ရေတိတော်မှာပြိုင်ခွင့်ကျွန်တော်ဆုံးဖြုံးဖြစ်တယ်လို့ပေါ့တိုမှာပြိုင်ခွင့်ဆုံးဖြုံးခဲ့ပါတယ်။နောက်မှကျွန်တော်ရောက်ပြီးမှရွက်ောက်ပွဲအလံကာလမှာကျွန်တော်ရှုံးပြီးမှဒီဟာနည်းနည်းပြည့်ရင်းမှုရှိခဲ့တယ်လေ။ဒီခိုင်မျိုးကရေပီချာရခိုင်ပြည်နယ်ဆိုရဖြစ်စီဖို့ဒီ2015ကာလမှာလိုအပ်တယ်ဆိုတဲ့အတိအကျတော့ပြောပါရဲ။တခြားပြည်သူစီးပုံကိုပြင်ပြင်းမပြင်ပြင်းတဲ့မိမိရဲ့ပါတီပေါ်လစီကိုအကောင့်ဖြေဖို့နိုင်တဲ့အစိုးရအဖွဲ့ဌာနမှာတတိယပြည်အုပ်ချုပ်ရေးရန်လျာမှာပါမဖြစ်တယ်ဆိုတဲ့အတိအကျနဲ့ဒီခိုင်မျိုးသားပါတီရဲ့မဟာဂျွာကိုကျွန်တော်ဆက်မှတ်ခဲ့ပါတယ်။အဲ့ဒါကြောင့်လည်းအခုကျွန်တော်ရုပ်ောက်ပွဲအလွန်ကာလမှာဒီကဒီဖြစ်ချုပ်ဥဆောင်တဲ့အစိုးရဒီကဘုတ်ကြီးစီဖြစ်ချုပ်သောမူရပါလီမန်ဆိုတဲ့အခြေအနေဖြစ်တဲ့နောက်မှာအဓိကဥတီပြီးအပြောင်းလဲမှုဥဆောင်နေတဲ့မျိုးသားဒီမိုကရေစီဖွဲ့ချုပ်နဲ့အတူလူရဲ့ထောက်ခံမှုနဲ့အနိုင်ရခဲ့တဲ့ဒိုင်းနာပါတီတစ်ခုရဲ့ရည်မှန်းချက်ကိုအကောင့်ဖြေဖို့ပေးနိုင်တဲ့အနေအထားရှိနေလို့ကျွန်တော်တို့သုံးသပ်ဖြစ်လို့လေးတယ်။အခုအချိန်မှာကျွန်တော်တို့အကျညာချက်ကိုထုတ်ဖို့ဖြစ်လာခဲ့ကြပါတယ်။ဘလို့ဘာကြောင့်ဆိုရင်မျိုးသားဒီမိုကရေစီဖွဲ့ချုပ်ကကျွန်တော်တို့ဒီကပွဲလွန်ကာလအစည်းအဝေးများစွာကိုလုပ်ပြီးမှကျွန်တော်တို့ဘက်ကလည်းဆွေးနွေးမှုပြဆိုမှုကိုလုပ်ဖို့ညီမထားသူတွေပဲအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဘက်ကလည်းမအားလက်တာကြောင့်ပဲဖြစ်ပါတယ်။ကျွန်တော်တို့ပြဆိုမှုဟာအစီအမပြေဖြစ်တယ်လေပဲအဲ့ဒီနောက်မှာမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ခိုင်ခင်တာဝန်ခံရဲ့လှုပ်ရှားမှုဟာတုံးကြီးရောက်ကိုရောက်ပြီးမှရန်ကုန်15ရက်နေ့ရွှေစည်ရီကျောင်းမှာဒီခိုင်ပြည်နယ်မှာရှိတဲ့ဒီမှာလူမှုကွန်ရက်တွေမြို့မြို့ပါတွေနိုင်ငံရေးပါတီတွေတခြားနိုင်ငံရေးမှာနှက်ဆက်တဲ့ပုဂ္ဂိုလ်တွေကိုဖိတ်ပြီးမှဒီခိုင်ပြည်နယ်ဆိုရကိုမြို့သားဒီမိုကရေစီဖွဲ့ချုပ်ကဦးဆောင်ဖွဲ့စည်းနေဆိုရဲရည်မှန်းချက်ရှိစွာဖြင့်ချင်းကပ်ပြီးတဲ့နောက်မှာမှတည်းလိုအပ်လို့ကျွန်တော်တို့ဒီခိုင်မြို့သားပါတီရဲ့ခုနကပုဂ္ဂတအဖွဲ့တွင်းရေးမှူးကိုဖွဲ့ကိုဖိတ်ခေါ်ပြီးမှဒီကြေညာချက်ကိုထုတ်ဖို့ဖြစ်လာခဲ့ပါတယ်။ရွှေစည်ရီကျောင်းမှာမြို့သားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်ဒီနေ့ကောင်းဆောင်ပြတဲ့ဥပဒေကိုစီဝေလုတ်တဲ့အချိန်မှာကျွန်တော် UPDJ စီနဲ့နေပြည်တော်မှာရှိပါတယ်။ကျွန်တော်စစ်ခုနှစ်နဲ့ညမှာမှာပဲနေပြည်တော်ကနေစစ်တပ်ကိုရောက်ပါတယ်။အဲ့ဒီနောက်မှာမှကုရပွေတွင်းရင်းနှိမ့်လိုက်ပြီးမှအခုလို statement ကိုထုတ်ပြန်ခဲ့ကြတာဖြစ်ပါတယ်။
အဲ့ဒီသွေးသေးရောက်မှခေါ်ယူပြီးတော့တွေ့ဆုံတဲ့အခါမှာ ANP ကကောင်းဆောင်တွေတာဝန်ရှိသူတွေကိုလုံးဝခေါ်ယူပြီးဆိုရင်မရှိခဲ့ဘူးလားလုံးဝ။
အဲ့ဒီကာလတုန်းကကျွန်တော်တို့ဥက္ကဋ္ဌဖွေးမှာခိုင်ဒီဆိုတော့ဒိုရင်းလုံးစီနဲ့ဥပမင်းတို့ရှိပါတယ်ဥပမင်းကတော့ UPDJC ကျွန်တော်တို့ရဲ့ဒီနည်းတိုင်းညီမှာကျွန်တော်ကြောက်နေပါတယ်အဲ့ခိုင်ဒီဆိုစီကတော့ဖုံးဆက်ပါတယ်ပါတီအနေနဲ့တော့ဖိတ်ပါတယ်က
ဒီဘက်ကသူတို့ကိုညှိနှိုင်းတိုင်မြင်ရေးမရှိတဲ့ဘူးလို့ပြောတဲ့ကိစ္စတစ်ခုရှိပါတယ်ဒါပါတီယူနဲ့ပတ်သက်လိုက်ပါလေအဲ့ဒီကိစ္စကိုဘယ်လိုဖြစ်တယ်လဲဆိုတာလည်းရှင်းပြပါရခင်ဗျာ
ကျွန်တော်တို့ကညီလာခံပြီးတဲ့နောက်မှာကျွန်တော်ဆိုရင်ဥက္ကဋ္ဌဖြစ်ပါတယ်ဥက္ကဋ္ဌအဖွဲ့အားလုံးလုံး၄ယောက်ရှိပါတယ်ဒုတိယဥက္ကဋ္ဌ၃ဦးရှိပါတယ်ကျွန်တော်နေပြည်တော်မှာနေတဲ့ကာလတစ်ချောင်းလုံးမှာဥက္ကဋ္ဌရဲ့တာဝန်ဒုတိယဥက္ကဋ္ဌအားလုံးရှိတယ်တာဝန်ပေးကြပေးရပါတယ်ဒီလိုပဲတကယ်တွင်းမှုကလည်းပဲတွင်းမှုနောက်၄ဦးရှိပါတယ်အဲ့ဒီ၄ဦးကိုတကယ်တွင်း ဒီကျွန်တော်ရဲ့19ရက်နေ့ပြည်ညချင်းမတိုင်ခင်လေးမှာပြည်ညချင်းနှစ်ခုထွက်ပါတယ် statement ကလက်ကျွန်းလူတက်မှုနဲ့ပတ်သက်လို့ကျွန်တော်ရဲ့ခိုင်မျိုးသားပါတီရဲ့ပြည်ညချင်းကိုထုတ်ပြန်ပါတယ်ဥက္ကဋ္ဌဖွေတွင်ရင်မှုဖွေညှိနှိုင်းပြီးမှထုတ်ပြန်ချက်ကိုထုတ်ပြန်ပါတယ်အဲ့ဒီလိုပဲကြောက်ဖြူ SEC နဲ့ပတ်သက်လို့ပြည်ညချင်းတစ်ခုကိုထုတ်ပြန်ပါတယ်အဲ့ဒါလည်းပဲဥက္ကဋ္ဌဖွေတွင်ရင်မှုဖွေနဲ့ညှိနှိုင်းပြီးမှထုတ်ပြန်ပါတယ်ကျွန်တော်တို့အားလုံးဟာဒီလိုပါပဲရှိပါတယ်အခု19ရက်နေ့ထုတ်ပြန်ချက်ဟာလေးပဲ15ရက်နေ့မှာဦးမြင့်သူရဲ့ခိုင်ပင်နေဆိုရဖွင့်စည်းဖို့အတွက်အပူတပြင်းလူမှုဖွင့်စည်းများကိုချင်းကပ်လာပြီးတဲ့နောက်မှာမှသာလျှင်ကျွန်တော်တို့ရဲ့ဒါသဘောထားလေးတွေတည်ဆုံဆွေးနွေးပြီးမှအဖြေရှာလို့တဲ့သဘောထားကိုအမျိုးသားဒီမိုကရေစီဖွင့်ချုပ်ရဲ့ထိပ်ပိုင်းတာဝန်ကြီးတဲ့ပုဂ္ဂိုလ်တွေကိုသိချင်ပြီးမှတည်ဆုံဆွေးနွေးပြီးအဖြေတစ်ခုရနိုင်အောင်ဆိုတဲ့သဘောနဲ့ထုတ်ပြန်ဖြစ်ရင်းတာဖြစ်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကကျွန်တော်ဒီမှာမေးရင်အခုအဲ့ဒီ statement ကြောင့်ကျွန်တော်ပထမဆုံးပြောခဲ့သလိုပဲ ANP ပါတီအတွင်းမှာဒါမပြည့်လဲမှုတွေရှိတယ်လူတွေကပါတီကွဲလေမလားလို့ဆိုရင်မှုတွေရှိနေတယ်အဲ့ဒီကိစ္စကိုဘယ်လိုကင်တွယ်ဖြေရှင်းဖို့စီစဉ်ထားပါလဲခင်ဗျာ
ကျွန်တော်တို့စိတ်ပန်းကိုပြန်ကြည့်ရင်19ရက်နေ့မှာထုတ်ပြန်တာပါ20ရက်နေ့ညလောက်ပါပဲဥညာဝင်းဘက်ကအင်တာဗျူးတစ်ခုလုပ်ပြလို့ကြားပါတယ်ဒီသတ်ဒီမိုကရေစီဖွင့်ချုပ်ရဲ့ဒီလာမယ့်အခင်းကျင်းတဲ့ပတ်သက်လို့ကဏ္ဍအားလုံးကတူတူတက်တက်ညံ့တယ်ရှိပါတယ်ကျွန်တော်တို့သူတို့ရဲ့တွင်းစီကိုမသိရှိပါဘူးကျွန်တော်ဦးမြင့်ဘူးရဲ့15ရက်နေ့ချင်းကမှုနောက်မှာမှတာလည်းမြန်မာဒီမိုကရေစီဖွင့်ချုပ်ရဲ့ကောင်းဆောင်အတော်သတ်စုကြည်သိရှိအောင်ကျွန်တော်ရဲ့ပြည်ပေါင်းဆောင်ရွက်လူမှုကိုကျွန်တော်တို့ကြက်တဲ့အနေနဲ့ဒီပြည်ညာချက်ကိုထုတ်ပြန်အောင်ဖြစ်ပါတယ်အကြွေးတောင်ကိုခုနောက်ပိုင်းမှာတော်သတ်စုကြည်တည်ပြုရဲ့ကျွန်တော်တို့ဝန်တာပါတယ်ဒီခိုင်ယူသားပါတီနည်းနည်းလေးအကုန်ယူစွာဖြင့်ကျွန်တော်တို့လက်ကမ်းကြရမှာဖြစ်ပါတယ်သို့တော်ဝေးတောင်ပြည်ကောင်မြန်မာဒီမိုကရေစီဖွင့်ချုပ်ပြည်ကောင်ကျွန်တော်တို့ရခိုင်ရိုးသားပါတီဆိုရဲတော့ဒါပါတီသေးတို့လေးပဲရခိုင်လူစုထောက်ခံမှုအများဆုံးရတဲ့ပါတီတစ်ခုကိုဆက်ဆံမှုပါတီတစ်ခုနဲ့တစ်ခုရဲ့လိမ့်နာကျင့်ကြံတဲ့အန်တစ်ပေါ့နော်ဒါလေးတွေကိုကျွန်တော်တို့အလေးနဲ့ထားကြည့်နေတဲ့ပုံပါပါတီကြီးချင်းပါတီသေးချင်းတဲ့ down to ဆက်ဆံနေဆိုရဲအစင်လာလေးတစ်ခုဖြစ်ထွန်းစေချင်ပါတယ်ဦးဆောင်ဖက်ကလေးပါတီဌာနချုပ်ကိုအကြောင်းမကြားသေးဘူးဒီလိုပဲမြေသားဒီမိုကရေစီဖွင့်ချုပ်ကလေးရခိုင်ရိုးသားပါတီရဲ့ CEC တူကိုနော်ဒီကလည်းသူရဲ့ဒုတိယအကူအညီတင်မြှောက်လိုတယ်ဆိုတော့ဥတီချက်နဲ့ကျွန်တော်တို့ချင်းကမှုမရှိတဲ့အခါမှာဒီခင်းချင်းလေးကလူလူကြားထဲမှာမေးစရာများစရာလေးတွေဖြစ်လာပါတယ်တွတ်တွကျွန်တော်တို့ရဲ့၁၉ရက်နဲ့ပြညာချက်ပြီးတဲ့နောက်မှာမှဒီခင်းချင်းဖြစ်တယ်ဆိုတဲ့သဘောကြောင့်ကျွန်တော်တို့ဒီခင်းချင်းဖြစ်လာနေဆိုတာကြိုမသိကြပါဘူးအဲဒါကြောင့်ကျွန်တော်တို့ညှိနှိုင်းပြီးမှအကောင်းဆုံးဖြေရှင်းနိုင်ရင်နော်လူသားပြန်လည်ရရှိရေးဒီခိုင်လူသားပါတီနဲ့လူသားဒီမိုကရေစီဖွင့်ချုပ်ဒီဘဝမှာ separate ကြောင်းစုကိုဘယ်လိုဒီဆောက်သွားမလဲဆိုတဲ့ဥပ္ပီချက်ခုထိခိုင်ခိုင်မာမာရှိပါတယ်ဒီလိုပဲခိုင်ပြင်းနေဒီနေ့အေးချမ်းမှုတော့ခိုင်ပြင်းနေဆိုရကိုပူပေါင်းဖွဲ့စည်းရေးဒီလိုပဲဒီကောင်စုဆိုရမှာပူပေါင်းပါဝင်ရေးဆိုတဲ့ကဏ္ဍဟာခုထိခိုင်ခိုင်မာမာရှိနေသေးဖြစ်တယ်ဆိုတာကိုကျွန်တော်သဘောပေါက်ပါဒီလိုပဲရခိုင်မျိုးသားပါတီမပြိုကျွေးပါဘူးလက်ပေါင်းစုကိုတွန်းဆွေးနေတာလို့ရှိပါတယ်အ ကျွန်တော်ရဲ့အနာဂတ်အကျိုးစီးပွားဆိုတဲ့ဥတီချက်နဲ့ပုတိထားတဲ့ရခိုင်မျိုးသားပါတီဒီရခိုင်လူ့အတွက်ဘယ်လောက်အကျိုးရှိတယ်လဲရခိုင်လူရဲ့အနာဂတ်အကျိုးစီးပွားကိုဘယ်လောက်ကာကွယ်နိုင်တယ်လို့ဆိုရဲကျွန်တော်ရဲ့အမိငယ်လုံးကြုံမှုနဲ့အမိငယ်ရဲ့ပေးထားတဲ့ကျွန်တော်ရဲ့သင်ခန်းစာပေါ်မှာကျွန်တော်ပြန်လာတော့ကြပြီမှာရင်ကြားဖြစ်ဖို့ညီညွတ်ဖို့ကျွန်တော်အားလုံးဆန္ဒရ